မြန်မာပြည်ဂျာဝင်ညှိနှိုင်းပေးမယ်လို့ထိုင်းဝန်ကြီးချုပ်ဟောင်တက်ဆင်ဘက်ကကန့်လန့်လာတာကိုတိုင်းရင်းသားအဖွဲ့တချို့ကပယ်ချတယ်လို့သတင်းတွေထွက်နေပေမဲ့ VOA ရဲ့စုံစမ်းချက်အရတချို့အဖွဲ့တွေကတော့အခုထိအကြောင်းမပြန်ရသေးဘူးလို့ဆိုပါတယ်။ဒါကြောင့်တက်ဆင်ရဲ့ဂျာဝင်ကြိုးပမ်းမှုဆက်ရှိနေနိုင်တယ်လို့ယူဆမှုတွေရှိနေတဲ့အကြောင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ဝင်းကြီးချုပ်ဟောင်းတက်ဆင်အနေနဲ့မကြာခင်လာရတဲ့ RCSS ရှမ်းပြည်တောင်ပိုင်းတပ်ဖွဲ့ခေါင်းဆောင်ဗိုလ်ချုပ်ကြီးရော့ဆတ်ပြင် KNU ခရင်အဖွဲ့ KNPP KNU အဖွဲ့ NMSB မွန်အဖွဲ့နဲ့ KNU ကချင်အဖွဲ့နောက် NUG အစိုးရကိုယ်စားလှယ်တွေနဲ့တွေ့ခဲ့တဲ့တဲ့တင်ဒီပတ်ထဲထွက်လာခဲ့ပြီးအခုလိုဝေဖန်ပယ်ချမှုတွေဖြစ်လာခဲ့တာပါအခုဝင်းကြီးချုပ်ဟောင်းတက်ဆင်အလို့သဘောကြိုးပမ်းမှုကတော့ ASEAN ပါဝင်ထိုင်းရဲ့ပုံမှန်ဆွေးနွေးမှုတွေနှေးကွေးလာချိန်မှာဖြစ်တာလို့ထိုင်းမြန်မာရေးကြမ်းကျင်သူတွေကထောက်ပြကြပါတယ်ဒီဆွေးနွေးခဲ့မှုရဲ့ထူးခြားမှုနဲ့ရှေ့ဆက်ဖြစ်လာနိုင်ခြင်းအပေါ်အရင်ထိုင်းဆိုရရဲ့လုံခြုံရေးဆိုင်ရာအကြံပေးပနီချန်ဝါတာနာယာဂွန်က
informal track by different individuals
ဝန်ကြီးချုပ်ဟောင်းဟွန်ဆန်နဲ့ဝန်ကြီးချုပ်ဟောင်းတက်ဆင်တို့ပါဝင်နိုင်ငံခေါင်းဆောင်ဟောင်းတို့ချို့တူးချင်းစီအနေနဲ့မြန်မာရေးအလို့သဘောဝင်ကြိုးပမ်းပေးခဲ့တာတွေကနှစ်ပေါင်းများစွာချီရှိလာခဲ့ပြီးသားပါဒါပေမဲ့လည်းနာဆာကပြောခွင့်ရကဝန်ကြီးချုပ်ဟောင်းဟွန်ဆန်နဲ့တက်ဆင်ရဲ့ကြိုးပမ်းတောင်းဆိုမှုတွေကိုအကြခင်ကပဲမသိတော်သေးတာကြောင့်လက်မခံနိုင်ဘူးပြောပြီးတော့ဒေါက်ဆန်းစုကြည်နဲ့ပေးတွေ့ဖို့ရောဂျာဝန်စည်းစပ်ပေးဖို့ကိုရောချိန်ညာချက်ထုတ်ပယ်ချလိုက်တယ်လို့နားလည်ပါတယ်ဒီလိုပြောတာကြောင့်တခြားသူတွေဆက်မကြိုးပမ်းကြတော့ဘူးလို့မဆိုလိုပါဘူးဒီကြိုးပမ်းမှုလမ်းကြောင်းတွေကတော့သူနီးသူဟန်နဲ့ဆက်သွားနေကြမှာပါ
ဒီဝန်ကြီးချုပ်ဟောင်းတက်ဆင်ရဲ့တွေ့ဆုံခဲ့မှုအပေါ်စစ်ကောင်စီပြောခွင့်ရကတော့စန့်ကျင်ဘက်ဖြက်စီးအဖွဲ့တွေကိုအားပေးတာမျိုးမလုပ်သင့်ဘူးလို့တနေ့ကတုံ့ပြန်ခဲ့ပါတယ်။ဒါအပြင်တက်ဆင်နဲ့တွေ့ခဲ့တဲ့ဒိုင်းနာအဖွဲ့တခုကိုကိုကာပြီးသတင်းရှင်းသတင်းစာကလည်းတက်ဆင်နေနဲ့ဂျာဝင်ပေးဖို့တောင်းဆိုတဲ့စာယူလာပြီးတဖွဲ့စီကိုလက်မှတ်ထိုးခိုင်းခဲ့ပေမဲ့ဘယ်အဖွဲ့ကမှမထိုးပေးခဲ့ပဲပယ်ချခဲ့တယ်လို့မနေ့ကထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့ဒီတက်ဆင်ရဲ့တွေ့ဆုံခဲ့မှုတွေနဲ့နှိစက်သူတွေကတော့အဖွဲ့တွေကခွဲတွေ့တာသာဖြစ်ပြီးအဖွဲ့တိုင်းကိုအခုလိုလက်မှတ်ထိုးဖို့တောင်းဆိုခဲ့တာတော့မရှိဘူး။တချို့အဖွဲ့တွေကတော့လက်မှတ်ထိုးဖို့ပြောခဲ့တာတော့မရှိသလိုတချို့ကတော့တွေ့ဆုံမှုပြီးမှသာသဘောတူရင်လက်မှတ်ထိုးပေးဖို့စာသာပို့ခဲ့ပြီးအထက်ကိုတင်ပြထားချိန်မှာအကြောင်းပြန်ချက်ထပ်တောင်းတာမရှိခဲ့ဘူးလို့ဆိုပါတယ်။ဒါပေမဲ့လည်း TACDB လို့တူကောက်ခေါ်တဲ့မြန်မာနိုင်ငံဒီမိုကရေစီရရှိရေးထိုင်းလှုပ်ရှားမှုကော်မတီညွှန်ကြားရေးမှူးဦးမြင့်ဝေက
ဝင်းကျော်ဟောင်းတက်ဆင်တွေ့ဆုံဆွေးနွေးတဲ့ကိစ္စကပုံမှန်နဲ့လုံခဲနေတာ။အဲတော့မြန်မာနိုင်ငံတွင်ဝင်းကျော်တက်ဆင်ရဲ့အရင်မြန်မာစစ်တပ်ရဲ့အာဏာရှင်ဗိုလ်ချုပ်ခင်ညိုတို့ဘာလို့လဲအရန်ကြီးနေခဲ့ပြီးတော့သူရဲ့စီးပွားရေးပေါ်မှာအခြေခံတဲ့လှုပ်ရှားမှုတွေကိုလက်ခံနိုင်မလားမရှိတာလည်းတွေ့ရတယ
်။တစ်ဖက်မှာလည်းအဖွဲ့အားလုံးအတွက်လက်ရှိဆွေးနွေးဖို့အချိန်မတိုင်သေးရင်တော့ထိုင်းဆိုရဘက်ကတော့မြမအရေးဆက်လုပ်ပေးတင်တာတွေရှိတယ်လို့ထိုင်းနိုင်ငံကအထင်ကရချူလာလောင်ကုန်းတက္ကသိုလ်နိုင်ငံရေးသိပ္ပံပါမောက္ခဟောင်းလည်းဖြစ်တဲ့ပနီချန်ကလည်းအခုလိုဆိုပါတယ
်။ Government to put in urgency into the track 1.5 track
လို့ခေါ်တဲ့ဆူရနဲ့ဆူရမဟုတ်သူတွေဆွေးနွေးတဲ့လမ်းကြောင်းနဲ့လူသားချင်းစာနာမှုဇင်းညံထူထောင်ရေးကိစ္စတွေကိုပြန်ပြီးအသက်ဝင်လာအောင်ကြိုးစားပေးဖို့လိုပါတယ်။မြန်မာပြည်သူတွေဒုက္ခရောက်လို့ရှိရင်ထိုင်းနိုင်ငံကိုအဓိကနောက်ဆုံးအားထားပြီးတော့ပြေးထွက်လာလေရှိပါတယ်။တို့ထိုင်းမှာလုံလုံခြုံခြုံနေခွင့်ရတဲ့ပါတယ
်။တစ်ချိန်တည်းမှာဝင်းကြီးချုပ်ဟောင်းတက်ဆင်ရဲ့ဂျိုးပတ်မှုကရှေ့ဆက်ဖို့ခက်တွေ့နေချိန်မှာမြန်မာနဲ့ဆက်ဆံရေးမှာအရေးပါတဲ့ထိုင်းနိုင်ငံတော်လုံခြုံရေးကောင်စီ NSA အနေနဲ့အားလုံးလက်ခံနိုင်တဲ့မဟာဗျူဟာနဲ့ဆက်ဂျိုးပန်းတင်တယ်လို့ပမောက္ခပန်နီချန်ကအကြံပြုပါတယ
်။ Common strategy along with other prime minister
မြန်မာလက်ခံနိုင်တဲ့မဟာဗျူဟာနဲ့ဆက်လုပ်ဖို့တော့လိုပါတယ်။ဥပမာဝင်းကြီးချုပ်ဟောင်းတက်ဆင်အပြင်အခြားထိုင်းဝန်ကြီးချုပ်ဟောင်းတွေလည်းရှိပါသေးတယ်။ဝန်ကြီးချုပ်ဟောင်းချွန်လီပိုင်ဆိုရင်ဒေါက်ဆန်းစုကြည်နဲ့တိုက်ရိုက်ကောင်းမွန်တဲ့ဆက်ဆံရေးရှိခဲ့ပါတယ်။ဒါပြင်ဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်နဲ့သူ့အဖွဲ့နဲ့အတော်နီးစပ်တဲ့စေနာရှိတဲ့ထိုင်းဗိုလ်ချုပ်ကြီးတွေလည်းအားကြီးရှိနေပါတယ်။သူတို့လိုလူတွေစုပြီးတော့အရေးပါတဲ့အဖွဲ့တွေအားလုံးနဲ့အလွတ်သဘောချိတ်ဆက်ပြီးတော့အပြန်အလှန်လက်ခံနိုင်တာတွေကိုသပွဲပေါ်တင်ပေးတင်ပါတယ
်။တကယ်တော့လက်ရှိအနေအထားမှာမြန်မာနိုင်ငံကအဖွဲ့မျိုးစုံကြားအားလုံးတွေ့ဆုံဆွေးနွေးဖို့အဆင်သင့်ဖြစ်ပုံမရသေးချိန်အလွတ်သဘောတွေ့ဆုံချိတ်ဆက်မှုတွေကတော့သူ့ပုံစံနဲ့သူဆက်ဖြစ်နေနိုင်တယ်လို့သုံးသပ်သူတွေကပြောနေပါတယ်ခင်ဗျ။